အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့ပုံသဘောတူညီချက်900ကိုမြန်မြန်ဆန်းဆန်းအကောင့်ထဲဖွင့်နိုင်အောင်ကြိုးပမ်းနေပါတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကပြောပါတယ်။စစ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတွင်အကြမ်းဖက်မှုအခြေအနေတွေအဆုံးသတ်နိုင်ရေးပုံမှန်ဆိုးဝါးလာနေတဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်အချက်အတွေလျော့ကျလာစေရင်းနဲ့အခြေအနေတွေပုံမှန်ဖြစ်ပြီးတော့ရေရှည်တည်ငြိမ်အေးချမ်းမှုရှိလာစေဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းတွေကြားတွေ့ဆုံဆွေးနွေးနိုင်အောင်အာဆီယံအဖွဲ့ကကြားဝင်ကူညီဆောင်ရွက်နိုင်ဖို့အချက်၅ချက်ပါဘုံရက်တီချက်တရချမှတ်ပြီးတော့ကြိုးပမ်းနေတာပါ။ဒါပေမဲ့လည်းလက်တွေ့ဆောင်ရွက်မှုတွေနှောင့်နှေးနေတဲ့ဆိုရက်ကလည်းလက်ခံအသိမှတ်ပြုတဲ့အကြောင်းမြမအရေးနဲ့ပတ်သက်ပြီးတော့စင်ကာပူလွှတ်တော်ကမေးမြန်းတဲ့မေးခွန်းတွေကိုဝန်ကြီးဘာလာခရီရှန်နန်ကစာနဲ့ဖြေကြားခဲ့တာပါ။မြမအရေးအာဆီယံဘုံသဘောတူညီချက်900ကိုနိုင်ငံအတော်များများကထောက်ခံပြောဆိုထားပေမဲ့အာဆီယံနိုင်ငံတွေကြားသဘောထားကွဲလွဲနေတဲ့အကြောင်းတန်တမန်သတင်းရပ်ကွက်တွေကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။အာဆီယံနိုင်ငံကြားသဘောထားကွဲလွဲမှုတွေကအချိန်ဆွဲချင်တဲ့မြမအစိအုပ်ချုပ်ရေးကောင်စီကိုတစ်ဖက်တစ်လမ်းကကူညီရရသလိုမြမအရေးတက်တက်ကြွကြွပို့ပြီးတော့ပါဝင်ချင်တဲ့အာဆီယံနိုင်ငံတွေကိုစိတ်ပြက်လက်ပြက်ဖြစ်စေတယ်လို့လည်းသတင်းမှာရေးသားထားပါတယ်။အာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်တယောက်ခန့်အရေးအပါအဝင်အချက်၅ချက်ပါပုံသဘောတူညီချက်ကိုပြီးခဲ့တဲ့ဧပြီလကမြန်မာအရေးအာဆီယံအထူးအစည်းအဝေးမှာအာဆီယံနိုင်ငံတွေကြားသဘောတူခဲ့ကြတာဖြစ်ပြီးတော့ကုလသမဂ္ဂနဲ့အနောက်နိုင်ငံကြီးတွေအပါအဝင်နိုင်ငံအများအပြားကလည်းဒါကိုထောက်ခံကြောင်းပြောဆိုထားပါတယ်။